ဘယ်နိုင်ငံမှာမှလုံခြုံရေးနဲ့ပတ်သက်ပြီးတရားရာဂိုင်းတော့အာမခံနိုင်တယ်ဆိုတာမရှိပါဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ BNN စစ်တပ်ဖက်ဆက်ပိုင်းနဲ့ Mintel ဆက်သွယ်ရေးကုမ္ပဏီရဲ့ထိတ်တန်းအရာရှိတဦးလုံခြံခံရလို့သေဆုံးခဲ့ရတာ။နောက်ဒီကနေ့မှလည်းကျောင်းဆရာမတဦးအသက်ခံခဲ့ရတာစတဲ့ဖြစ်ရပ်တွေဇက်တိုက်ရှိခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီဖြစ်ရပ်အပေါ်မှာမိတ်ဆွေလို့ဖော်ကင်ဖက်တွေအပါအဝင်NUG အစိုးရဘက်ကရောဘလို့တုံ့ပြန်ပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ဒီအကျန်းဖတ်မှုတွေဇက်တိုက်ဖြစ်လာတဲ့ပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုမိုင်းတဲကကာဝန်ခံတယောက်တတ်ခံရတဲ့ဖြစ်စဉ်မှာတော့သူကတော့ပေဆုံးပါတယ်သူ့အမျိုးသမီးကတော့ခုဟိုဆေးရုံမှာရှိတယ်အခြေအနေတော့ကောင်းပါတယ်ကြာဒီဆရာမကိုပြစ်ခတ်တာနဲ့ပတ်သက်ပြီးလဲအဲ့ဒီလိုဆောင်ကားပေါ်ထုတ်ရရှိပါတယ်အဲဆက်သက်ပြီးပေါ်ထုတ်ရမယ့်ဟာလေးတွေရှိပါတယ်စစ်မှုကျူးလွန်ခဲ့တဲ့များလည်းဖန်ဆီးရမိဖို့ဆောင်ရွက်လျက်ရှိပါတယ်ကြာဒီကတော့ဒီပြည်နိုင်ငံမှာမှလုံခြုံရေးနဲ့ပတ်သက်ပြီးတရားရာဂိုင်းတို့အာမခံနိုင်တယ်ဆိုတော့မရှိပါဘူးအထက်လုပ်ငန်းတွေလုံဆောင်နေတဲ့သူတွေရှိနေတယ်များကတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ချုပ်ရင်းအားနည်းချက်တချို့တော့ရှိနေအောင်ပါမယ်သို့တော်ဒါဒီကိုကျွန်တော်ဒီလူလူလူအနေနဲ့ရခင်ရလို့ပဲအသက်ဆိုင်ရာလုံခြုံရေးဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်သွားပါရင်ဒီနေ့ဒီကြမ်းနဲ့အခြေအနေကိုမကြာခင်မှာပြန်လဲရောက်ရှိလာအောင်ပဲ။ဒီမျိုးသားဖွဲ့ဝင်တွေအနေနဲ့လည်းနေ့စဉ်ကျွန်တော်တို့လည်းတရင်ထုတ်ပြန်လည်းရရှိပါတယ်။ခွင့်ဆက်ထားမိတဲ့တရားခံတွေအများကြီးရရှိပြီးဖြစ်ပါတယ်။အခုရေးထောက်ပံ့တဲ့အရေးမြစ်တွေလက်နဲ့ထောက်ပံ့တဲ့အရေးမြစ်တွေကိုလည်းဆက်တောင်းနိုင်အောင်ဆောင်ရွက်လည်းရရှိပါတယ
်။အခုလိုမိုက်တဲဘန်ဒါရဲ့အရာရှိချုပ်နဲ့အငိမ့်စားရေးတဲ့အရာရှိဦးသိအောင်နဲ့စနီးအိနာလမ်းလျှောက်နေစဉ်အခုလိုဖြစ်ခံခဲ့ရတဲ့အပေါ်အမည်မဖော်လိုတဲ့မိတ်ဆွေရင်တူကလည
်းဒီလိုမျိုးအကြောင်းမဲ့တတ်ဖြတ်တာတွေကတော့မကောင်းဘူးပေါ့နော်အတူသဖြင့်မျိုးပေါ်မှာအခုဖြစ်တဲ့နေရာတွေကိုကြည့်လိုက်ရင်အင်းစိန်လမ်းမပေါ်မှာဖြစ်တဲ့အခုခုနှစ်မိုင်တင်းညူရင်လားဆိုတော့ပြည်လန်းနဲ့မလမ်းမကမ်းမှာပဲရှိတယ်အများပြည်သူရှေ့မှာလောက်တာတွေကနှစ်ဖက်စလုံးအတွက်အနာတရားဖြစ်စေတယ်နာကျင်ချက်တွေဖြစ်စေတယ်ဒီလိုလောက်တဲ့အလေးထားတွေကိုဆက်ပြီးတော့မလုပ်သင့်ဘူးပေါ့နော်တကယ်တော့ဒီလူတွေကတနည်းတစ်ပုံအားဖြင့်တရားပတ်သက်တဲ့လူဖြစ်ခြင်းဖြစ်မယ်၊သွယ်ဝိုက်ပတ်သက်တဲ့လူဖြစ်ခြင်းဖြစ်မယ်၊လူတွေကတော့လူအဆိုင်ဝိုင်းမှာနေရင်တယောက်နဲ့တယောက်ပတ်သက်မှုတွေကတော့ရှိနေမှာပဲ။အဲ့လိုရှိနေတဲ့လူတွေကိုသူကတစ်ဖက်သက်ဆွဆွဲပြီးတော့လက်နဲ့နဲ့အကြမ်းဖက်သက်ဖြတ်တာမျိုးဖြစ်နေတာပေါ့။ဆိုတော့ဒီလူတွေကလည်းပြန်ပြီးတော့ခုခံကာကွယ်ဖို့အတွက်သူတို့မှလက်နဲ့လည်းမရှိဘူးလေ။ဒီလက်နဲ့မရှိတဲ့ပြည်သူတွေကိုတစ်ဖက်သက်ဆွဆွဲချက်လေးနဲ့တတ်ဖြတ်တာကတော့ညီမလူအဆိုင်ဝိုင်းမှာဒီလိုယဉ်ကျေးမှုတွေလုံနီးလုံဟန်တွေကိုလုံးဝမဖြစ်ဖို့လာဖို့အဆုံးသတ်သွားဖို့ဖြစ်စေချင်ပါတယ
်။ဒါအပြင်နောက်အမီမဖော်လို့တဲ့ဦးသိန်းအောင်ရဲ့လုပ်ဖော်ကင်ဘက်တူကလည
်းဟောကျွန်တော်စိတ်မကောင်းတော့ဖြစ်ရတာပါဗျာ။ကျွန်တော်တို့ကဟိုလုပ်ဖော်ကင်ဘက်တီဟိုတူတူလှုပ်လာလေ။ဘာပြီးတော့သူနဲ့ဆိုရင်ကျွန်တော်ဟိုအစအရေးကပေါ့အတူတူလှုပ်လာခဲ့တာဆိုတော့ဟိုဒီလိုမျိုးကြီးဖြစ်သွားတယ်ဆိုတော့ကျွန်တော်တော်တော်လေးတော့ကျွန်တော်စိတ်မကောင်းဖြစ်ရတာပေါ့။ရှော့ရတယ်ပေါ့နော်။ကျွန်တော်ယုံတော့မပြောဟုတ်ဟုတ်ခင်လာပေါ့နော်။ဘာလို့ဆိုကျွန်တော်ဒီရပိုင်းနဲ့သူ့ဖုန်းခေါ်သေးတယ်ဖုန်းခေါ်တော့သူမကင်တော့နေမကောင်းဖြစ်တာနဲ့တူတယ်ပေါ့နော်ကျွန်တော်ထင်တော့နောက်ကျမှဒီလိုမျိုးဖြစ်တယ်ဆိုတော့ဘောတော့ယုံတော့မယုံသူကလှုပ်တာကင်တာလည်းတော်ပါတယ်လူလည်းအေးလည်းအေးပါတယ်စိတ်မကောင်းဖြစ်ရတာပေါ့ဗျာ
ဒီပေါ် NUG အစိုးရလူခွင့်ဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့
အခုဒီကိစ္စနဲ့ပတ်သက်လို့ဘတူရီကကျူးလွန်ပြီးတော့ဘာကြောင့်ကျူးလွန်လဲဆိုတဲ့အကြောင်းအရာတွေကတော့ပြောစရာအများကြီးဖြစ်နေပါတယ်အခုတည်းကအဖြေမထုတ်နိုင်သေးပါဘူးဟိုဘက်ဒီဘက်ဆွဆွဲရလည်းရှိသလိုတချို့ကတော့ဒါကတော့ငွေကြီးကြီးအရှုပ်ထွေးတခြားသောပြဿနာတွေကြောင့်ဖြစ်တယ်လို့လည်းပြောကြတာရှိပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီလိုမျိုးကိစ္စတွေမှာကျွန်တော်တို့စစ်တပ်နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့သူတွေမတရားတပ်ဖြတ်မှုတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကလိုအပ်တဲ့ထုတ်ပြန်ကြေညာချက်တွေအတိပေးတိုက်တွန်းတာတွေနောက်တစ်ခါလိုက်နာမဲ့ပုံစံမျိုးတွေကျွန်တော်လှုပ်ဆောင်ထားပါတယ်။အဲ့တော့ဒီလိုမျိုးကိစ္စမှာတကယ်လို့များမှန်ကန်တဲ့ပုံစံနဲ့အရေးကြီးဆောင်ရွက်မှုတွေရှိနိုင်မလားမရှိနိုင်မလားဒါကတော့တရားဥပဒေဘိုင်းဆိုင်ရာကျွန်တော်ပြန်ပြီးတော့ကြည့်ရမှာဖြစ်ပါတယ်ဗျ
။တကယ်တော့မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးဆန့်ကျင်မှုတွေဖြစ်လာကစစ်တပ်ပိုင်းမိုင်းတဲတာဝါတိုင်းတွေကိုတတ်ခတ်ခဲ့ရကနေအခုမိုင်းတဲအရာရှိကြီးပြစ်ခတ်ခဲ့ရမှုဖြစ်လာချိန်မှာနောက်ထပ်အလားတူပြစ်ခတ်မှုတွေပိုပြင်းထန်လာမှာကိုလည်းစိုးရိမ်မှုတွေရှိနေတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ။